မြန်မာနိုင်ငံကနေတရုတ်ကိုစံတင်ဖို့ရမှာတရုတ်ဝင်ကုန်သွယ်မှုတိုးမြင့်ဖို့နှစ်ဖက်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။တရုတ်နိုင်ငံတာဝန်ရှိသူတွေနဲ့မြန်မာကုန်သည်တွေကြားပနာမသဘောတူညီချက်ရရှိထားပြီးနှစ်နိုင်ငံသဘောတူစာချုပ်ကိုတော့လာမယ့် AB လနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ပြည်ခီးစဉ်အတွင်းမှာစာချုပ်ချုပ်ဆိုဖို့ရှိနေပါတယ်။ VOA သတင်းတောက်ကိုဇော်ထက်စုံစမ်းမေးမြန်းထားပါတယ်ရှင်။
မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုနေဆက်ကတစ်ဆင့်နှစ်ဆင့်စံတန်ချိန်ပိတ်နေချီတင်ပို့နေရရှိပေမဲ့လို့တကယ်တမ်းတရားဝင်တင်ပို့တဲ့ခွဲတန်းအရဆိုရင်တော့တန်ချိန်တစ်သိန်းပဲရှိရပါဒီလိုတရားဝင်လမ်းကြောင်းကနေတင်ပို့တဲ့စံခွဲတန်းကိုတန်ချိန်၄သိန်းအထိတိုးမြှင့်တင်ပို့ခွင့်ရဖို့ကိုပြီးခဲ့တဲ့နှစ်ကတည်းကနှစ်နိုင်ငံကြားညှိနှိုင်းဆွေးနွေးမှုတွေရှိနေခဲ့တာပါလောလောဆယ်မှာကနဦးဆင့်သဘောတူညီချက်တချို့ရထားပြီးဖြစ်ကြောင်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကပြောပါတယ်ပမာဏအတိအကျကိုလောလောဆယ်အတိအပြုမပြောပေမဲ့လို့အခုရရှိထားတဲ့သဘောတူညီချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လာမယ့် AB လာတဲ့တရုတ်ပြည်ခီးစဉ်အတွင်းမှာအစိုးရချင်းတရားဝင်သဘောတူညီမှုလက်မှတ်ရေးထိုးသွားဖို့ရှိရလို့မြန်မာနိုင်ငံစံစဘာအသင်းချုပ်တွဲဖက်ထွေထွေအတွင်းရမှုဦးလူမော်မြင့်မောင်က VOA ကိုပြောပါတယ်
တရုတ်နဲ့တော့အဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့24ရက်နေ့မှာတော့အတိအပြုသွားဖို့ရှိတယ်ဟာခီးစဉ်ရှိမှာ24ရက်လို့တော့အတိုင်ပင်ခံမြင်သိရတယ်ပြည်ပြည်ဘက်ကဒီအစိုးရဘက်နဲ့ GDG MOU ထိုးဖို့ရှိပါတယ်။ဖြစ်ဖို့လည်းအသေးကြာလောက်ရှိပါတယ်။ခွန်ဆက်ကရခိုင်လုံးတော့ရှိရတယ်။ MOU ရင်ထိုးမှာပေါ့နော်။ပြီးမှ contract သွားမှာပေါ့။ MOU ထိုးဖို့ draft တွေပါတယ်တော့ပို့ပြီးပြီ။ဟိုဘက်ကလည်းဆင်နေတယ်။ပြီးရင်တော့ဒါတွေအလုံးသဘောတူတယ်ဆိုထိုးပြပါပါ။ဟုတ်ဟုတ
်။စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနမြမကုံသွယ်မှုမြင့်တင်ရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်စိုးကတော့မြမဘက်ကတရုတ်နိုင်ငံနဲ့စံတင်ပို့မှုမှာအမြဲမပြတ်ဆွေးနွေးနေရတဲ့အတွက်နှစ်နိုင်ငံအကြားစံရောင်းဝယ်မကြခင်ဖြစ်ဖို့ရှိကြောင်း VOA ကိုပြောပါတယ
်။စံအရောင်းဝယ်နှစ်ဖက်မြင့်တင်ရေးတွေတော့တရုတ်အစိုးရနဲ့အများအားညှိနှိုင်းနေပါတယ်နော်။ဆက်လက်ညှိနှိုင်းတော့မှာပါနော်။ကျွန်တော်တို့ကတော့အစိုးရချင်းညှိနှိုင်းပေးတဲ့အစီအမံတကယ်လက်တွေ့ရတော့ကုမ္ပဏီကြီးများအတင်းနဲ့ဟိုဘက်ကနော်ယူနန်ပြည်နယ်ဘက်ကတောင်းပေးတဲ့အဖွဲ့တွေနဲ့သူတို့ဆက်ပြီးတော့အသေးစိတ်ဆွေးနွေးကြမှာပါ။အဲ့တော့ဒါတော့ရောင်းဝယ်ရတော့ဖြစ်ပါပါနော်တနည်းမုံတနည်းတော့နော
်နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ခီးစဉ်မှာရေးထိုးမဲ့အစိုးရချင်းသဘောတူညီမှုစာချုပ်ပြီးရဲ့နောက်မှာနောက်ထပ်အသေးစိတ်စာချုပ်တွေချုပ်ဆိုဖို့ရှိပြီးစာနဲ့တရုတ်နိုင်ငံကထုတ်ကုန်ပစ္စည်းတွေတိုက်ရိုက်လဲလှယ်ရဲ့စနစ်လဲတစ်စိတ်တစ်ပိုင်းပါဝင်မယ်လို့စံစွာအသင်းချုပ်တောင်းရှိသူတွေနဲ့စီးပွားကူတန်းတောင်းရှိသူတွေကပြောပါတယ်တိုက်ရိုက်ကုန်စီဖလှယ်မှုအပေါ်မှာလက်မခံတဲ့စံကုန်တွေတွေလည်းရှိပါတယ်တိုက်ရိုက်လဲလှယ်မှုစနစ်မှာအားနည်းချက်တွေရှိနိုင်ကြောင်းမူဆယ်ဆန်ကုန်စီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။တိုင်ရင်လေးသိန်းကိုစာချုပ်ချုပ်မယ်။ပြည်တပ်စာချုပ်ချုပ်မယ်နော်။ဒါပေမဲ့ဘာသာစနစ်နဲ့သွားမယ်။လေယာဉ်ထွက်ကုန်ပစ္စည်းတွေကိုပြန်ဝယ်ရမယ်။ရောင်းလိုက်တဲ့ဆောင်ကငွေသားမပေးဘူး။ဒါပေမဲ့ဩဇာလို့လေယာဉ်ထွက်ရပစ္စည်းတွေဝယ်ရမယ်။ဒါဆိုရင်တို့ကရေသွေးနဲ့ပစ္စည်းတွေကိုတို့တမုတ်တမ္ပတ်သက်စီးနဲ့တို့ကဝယ်ရမှာဆိုတာလုံးဝမဖြစ်နိုင်ဘူး။တို့ကုန်တဲ့တဲ့ငွေပဲလိုချင်တာလေ။ငွေသားမရသေးရတော့စီးပွားရေးလုပ်တဲ့ကိစ္စမှာမဖြစ်နိုင်ဘူးလို့ဒီတော့နော်။
ဖေဖော်ဝါရီ15ရက်ကစပြီးတရုတ်နိုင်ငံကသူ့ပြည်တွင်းမှာတရားမဝင်စံတင်သွင်းတာကိုတင်းကျပ်လာတဲ့အတွက်မြမပတ်မူဆယ်လမ်းကြောင်းကသွားနေတဲ့စံအပါဝင်တကြားနဲ့ပြောင်းလဲတန်ချိန်1000ဝဲလောက်မူဆယ်ဂူထောင်တွေထဲမှာတောင်းတင်နေတာဖြစ်ပါတယ်။စံအပါဝင်မြမနိုင်ငံကတင်ပို့နေတဲ့အကုန်ပစ္စည်းရဲ့သုံးဖို့တပုံကတရားမဝင်လမ်းကြောင်းတွေကနေသွားနေကြတာလို့စံလုပ်ငန်းရှင်တွေကပြောပါတယ်။ဥရောပသမဂ္ဂကလည်းမြမစံလုံးရှင်ကိုအခွန်ပြန်ကောက်နေပြီဖြစ်တယ်လို့တရုတ်ဘက်ကလည်းတရားမဝင်ကုန်စည်တွေကိုကန့်တတ်လာတဲ့အတွက်မြန်မာနိုင်ငံအနေနဲ့တခြားအလားအလာရှိတဲ့စံဈေးကွက်ကိုရှာဖွေဖို့လူနေကြောင်းစံကုန်တဲ့အတိုင်းဝိုင်းကပြောဆိုနေကြပါတယ်